လက်ရှိခံစားနေရတဲ့အထွေထွေအကျက်တဲတွေကြောင့်တောင်ကုန်းမြို့ဝတ်တဲ့အာဏာပိုင်တွေကိုဆန္ဒပြဖို့တောင်ကုန်းမြို့အနီးဝန်းကျင်ကြီးရွာတွေဖြစ်ကြတဲ့တက်မော်တိုက်ဆန်းကြီးရန်ညူမိချောင်းထုနဲ့ဟပြင်းစတဲ့ကြီးရွာတွေကတောင်ဦးလယ်သမားတွေအများစုပါဝင်ပြီးမြို့ဝတ်တက်လာခဲ့တာဖြစ်ကြောင်းနဲ့အာဏာပိုင်တွေဘက်ကလုံခြုံရေးအင်အားတူးချထားလို့ဆန္ဒမပြတော့ဘဲလူစုခွဲခဲ့ရတဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပြပါတယ်
ဒီလေဟိုခမိုင်းဒီစင်နာရီတော့ပါလေဒီဒေရတက်တာတဲ့လူကြီးနောက်ပြီးတော့ဒီမျိုးရင်းရလူကြီးအကုန်လုံးကစံကစေပါနောက်လို့ရှိတဲ့ခင်ဗျာလူကခင်ဗျာလောက်ရှိတဲ့တရားကျောင်းခင်ဗျာလောက်အဲ့ဒါသူနေပြီးသူရတဲ့ဝင်နေလုံထိုင်းဒီအာသာရှင်တွေစားရှင်တွေကအကုန်လုံးနေပြီးတော့ဟိုလုံချုံရေးတားချင်းချက်စောက်ချက်လမ်းကိုပိုက်နေဟိုဘလုံးမအတူတူကလေဒီသူခွေပြီးတော့ဒီတက်မလာခဲ့ရောက်ပြန်ပြီးဆောက်သွားကြတယ်ခင်ဗျာ
ဒီကနေ့ဇန်နဝါရီလ18ရက်နေ့မှာဆန္ဒပြဖို့တံဃာတော်တွေနဲ့လူတွေချီတက်လာမယ်ဆိုတဲ့သတင်းကြောင့်တောင်ကုန်းဈေးကြီးကိုအာဏာပိုင်တွေဘက်ကပိတ်ထားခဲ့ပါတယ်။ဒါအပြင်တောင်ကုန်းမြို့ထဲကအထင်ကြီးသမိုင်းဝင်ဖုံတော်ဦးဇီတီတဝိုက်နဲ့လူစီကားတဲ့လက်ဖက်ဆိုင်တွေအနီးအနားမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအင်အားပြတိုးချဲ့ချတာတဲ့အခြေအနေနဲ့အဲ့ဒီလိုအာဏာပိုင်တွေဘက်ကမြို့နယ်မလိုက်အောင်လုံခြုံရေးအင်အားချထားတဲ့အပေါ်တောင်ကုန်းမြို့ကလူတို့ရဲ့ခံစားချက်ကိုတောင်ကုန်းမြို့ကနောက်တဦးကအခုလိုပြောပြပါတယ်။
ဒီကိုပိတ်ဆော့တယ်ဒီကိုကြမ်းမရဲ့ဒီစီချမ်းဘူးအဲ့လိုသတင်းရတယ်ဘယ်နောက်ပင်ကြတော့တွေကအဲ့လိုမဟုတ်ဘူးတဲ့ဒီသဏ္ဍာန်ပြောင်းမှုတွေရှိရှိရှိနေလို့သတင်းရတော့ပေါက်တယ်တဲ့အဲ့ဒါတော့ဒီကိုပိတ်လိုက်တယ်ဓာပြီးလို့လုံဆုံးရေးတွေစတော့တယ်ဒါပေမဲ့ရေးတွေကလေးအဟောပြအောင်လို့မျိုးတော်လူတွေကတော့မတင်နိုင်တဲ့လူတွေကတော့ဗျာမကက်တဲ့ခွေကိုကက်ကြအောင်ပြေးပြနေတယ်လို့အဲ့လိုပဲနေရတယ်
အခုလိုတောင်ကုန်းမြို့ပေါ်ကနေကတန်ဃာတော်တွေနဲ့ဒေသမားတွေတက်ပြီးဆန္ဒပြနိုင်လောက်တဲ့အခြေအနေတွေကတော့တောင်ကုန်းမြို့ကအဖွဲ့ချုပ်အဖွဲ့ဝင်ဥခင်လနဲ့ကိုမင်းအောင်တို့ကိုဖမ်းဆီးထားတဲ့အပေါ်မကျေနပ်ချက်ပါဝင်အာဏာပိုင်တွေကဒေသတွင်းမှာစိုက်လို့မဖြစ်တဲ့ပန်းနဲ့နေကြစတဲ့စောင့်သီးနံတွေကိုအတင်းအဓမ္မအစိုက်ခိုင်းတဲ့ကိစ္စနဲ့ဒေသခံဒေသမားတွေစီကစဘာကိုတက်ရိတ်ခါအဖြစ်ဈေးနှိမ်ပြီးဝယ်တဲ့ကိစ္စတွေပေါ်မကျေမနပ်ဖြစ်ပြီးဆန္ဒပြဖို့တက်ရောက်လာတာဖြစ်နိုင်တယ်လို့ဒေသခံကပဲအခုလိုသုံးသပ်ပြောကြားခဲ့ပါတယ်
ဟိုဒေသမားတွေဒီမှာတက်ရိတ်ခါဆိုပြီးတော့စဘာမရောက်မနေရဘူးများကြီးဝယ်နေကြတယ်အဲ့ဒါမှနေပြီးတော့ဈေးနှုန်းကသူတက်မှတ်တဲ့ဈေးနှုန်းတွေပဲရောင်းရတယ်ပေါက်ဈေးနဲ့မဟုတ်ဘူးတချို့နေရာတွေမှာကျတော့တစ်တင်းကို3000ဝယ်တယ်တချို့နေရာတွေမှာကျ2800လောက်ပေးတယ်ဗျာဒီပေါက်ဈေးက4800 5000လောက်ရှိတယ်ဗျာအဲ့ဒါလေးပါတယ်ဗျာနောက်ပြီးတော့ကုန်ဈေးနှုန်းတက်တာတွေဥမာတက်တာလည်းမဟုတ်ဘူးတောင်ကုန်းဒီတစ်ခါကမမမမရက်တွေရှိတယ်ကိုမဲအောင်နဲ့ဥခင်လာတို့တွေကိုဖယားဖန်ဆီးဆောင်တော်ထားတာလေဓမ္မလော့ပြီးလို့အဲ့ဒါတွေကိုလုံးစုပေါင်းပြီးတော့ဒီလိုဘလုံးမကိုအလိုသိမ်းမဆန်နေလို့ဆိုအလိုမျိုးကျွန်တော်တက်လာလို့ထင်တယ်ခင်ဗျာ
ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်အတွင်းကပြည်သူလူထုတွေနဲ့တန်ဃာတော်တွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာဆန္ဒပြမှုတွေတုန်းကလည်းအာဏာပိုင်တွေတင်းကျပ်တဲ့ကြားကစစ်ဆိုးရပေါ်မကျေနပ်ချက်တွေကိုထုတ်ဖော်ဆန္ဒပြပွဲတွေစက်တိုက်ပြုလုပ်ခဲ့တဲ့မြို့တစ်မြို့ဖြစ်ပါတယ်ခင်ဗျာ